ာသေးခင်ကမြန်မာ insider စီးပွားရေးဂျာနယ်ကပြုလုပ်ခဲ့တဲ့စစ်တမ်းတစ်ခုမှာလက်ရှိ NLD အစိုးရရဲ့စီးပွားရေးစီမံမှုကောင်းတယ်လို့ဖြည့်ဆို့သူ12ရာခိုင်နှုန်းသာရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရလက်ထက်ကစီးပွားရေးစီမံခန့်ခွဲမှုဟာကောင်းတယ်လို့ဖြည့်ဆို့သူ46ရာခိုင်နှုန်းရှိခဲ့ပြီးမကောင်းဘူးလို့ဖြည့်ဆို့သူကတော့19ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။စစ်တမ်းကောက်ယူတဲ့နေရာမှာဘလို့လူတွေကိုမေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ကိုစားပြုမှုပြဿနာရှိနိုင်ပေမဲ့လက်ရှိလူမှုအကြမ်းမှာထွက်ပေါ်နေတဲ့အတန်တွေနဲ့ကြီးမားတဲ့ကွာဟမှုမရှိဘူးဆိုတာကိုတွေ့ရပါတယ်။ဒါကြောင့် NLD အစိုးရရဲ့စီးပွားရေး policy တွေကဘာလဲဆိုတာတွေကိုသိရအောင်အစိုးရစီးပွားရေး policy တွေချမှတ်ဆောင်ရွက်နေသူတွေနဲ့နှိဆက်မှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ခဲ့ပါတယ်
။ပထမတစ်ချက်ကတော့စီးပွားရေးတိုးတက်တယ်ဆိုတာကလောလောကိုင်လိုကောင်းတယ်ပေါ့နော်။လူလူကိုင်းလူကောင်းတဲ့အချက်ကငွေကြေးလက်ပတ်မှုနဲ့တစုံတရာတော့ပတ်သက်နေတယ်လို့ထင်တယ်။အခုအစိုးရရဲ့စီးပွားရေးကြံပေးပေါ့နော်။အဲဆရာပေါ်မခရှောင်းထွန်းတို့ပြောကြားချက်အရာဆိုလို့ရှိရင်ဒီကျွန်တော်တို့ပြီးခဲ့တဲ့အစိုးရအဲတာဝန်ပြီးဆုံးကနေမှငွေကြေးတွေထုတ်ခဲ့တယ်။အဲ့ဒီငွေကြေးတွေက300ရာခိုင်နှုန်းလောက်များသွားတယ်လို့သူရဲ့တင်ပြချက်တစ်ခုမှပြောတယ်။အဲ့ဒီအခြေခံကပြောမယ်ဆိုလို့ရှိရင်တော့ငွေလက်ပတ်မှုကိုငွေတွေကိုဒီဈေးကွက်ထဲကိုထည့်လိုက်တဲ့အတွက်ကြောင့်မလို့လူတွေလက်ထက်မှာငွေတွေရောက်ပြီးအယောင်းဝယ်တွေပို့သွက်လာတယ်ပေါ့နော်ဆိုတော့ဒီအကြောင်းချက်တစ်ချက်ကိုပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြာတော့လေဒီလိုငွေတွေကိုထည့်လိုက်တာရဲ့အန္တရာယ်တစ်ခုရှိတယ်အဲ့ဒါဘာလဲဆိုရင်ငွေဖောင်းပွားမှု56မှာငွေဖောင်းပွားမှုက16ရာခိုင်နှုန်းထိတက်သွားတယ်တက်သွားတဲ့အတွက်ကြောင့်ပြဿနာကအကျိုးဆက်ကဘာရှိလဲဆိုလို့ရှိရင်ငွေဖောင်းပွားသွားတယ်ဆိုလို့ရှိရင်ဒီဘူးအားဖြင့်ဆိုလို့ရှိရင်ငွေဖောင်းပွားမှုကများနေတယ်ဆိုလို့ရှိရင်ဘယ်သူမှဘာမှမစုကျင်ဘူး။ဘာမှမစုကျင်တဲ့အတွက်ကြောင့်မို့ဗန်တွေကနေပြန်လဲချိဖို့ဆိုတာပြန်ပြီးခက်တယ်။အဲ့တော့ဥမာအားဖြင့်ဗန်ရဲ့ချီးငွေအတိုးနှုန်းက73ရာခိုင်နှုန်းရှိတယ်ငွေဖောင်းပွားမှုက16ရာခိုင်နှုန်းရှိတယ်ဆိုလို့ရှိရင်ဘာမှငွေစုတဲ့လူက100ရာခိုင်နှုန်းပဲရမယ်ဆိုလို့ရှိရင်စုတဲ့လူကအလိုလိုနေရင်ရှုံးနေတယ်
ချင်းငွေအတုံးလုံးများနေခြင်းဟာနိုင်ငံတကာမှာဝင်ရောက်ရှင်ပြိုင်တဲ့အခါမြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်တပန်းရှုံးစေတယ်လို့ဆရာတမောင်တန်းကဆက်ပြောပါတယ်
။ချင်းငွေအတုံးလုံးများနေတာကဘာပြဿနာရှိလဲဆိုမဟာဗျူဟာအရကမ္ဘာဈေးကွက်ထဲကိုဝင်မယ်ဆိုလို့ချင်းဒါပြဿနာကြီးတယ်ရှိတယ်။ဘာကြောင့်လဲဆိုတော့အာဆီယံအနေနဲ့ဈေးကွက်ဖွင့်လိုက်တယ်။သူကဈေးကွက်ဖွင့်လိုက်လို့ရှိရင်တခြားနိုင်ငံတွေကကုမ္ပဏီတွေကဝင်လာမယ်။သူတို့ကသူတို့နိုင်ငံအတုံးလုံးတွေရမယ်။ဥပမာအဖြစ်မထိုင်းဆိုတော့ဆိုရင်9ရာခိုင်နှုန်းပတ်ဝန်းကျင်နဲ့အတူတူရတဲ့အချိန်မှာဗမာလုပ်ငန်းရှင်တွေ73ရာခိုင်နှုန်းနဲ့လုပ်ရမယ်ဆိုလို့ရှိရင်မကိုက်ဘူးဘလို့မှမပြိုင်ဆိုင်နိုင်ဘူးဒါကြောင့်မို့အခြေခံအားဖြင့်မက်ခရိုစီးပွားရေးအခြေခံလို့အဲ့ဒါကိုပြောတယ်အဲ့ဒီမက်ခရိုစီးပွားရေးအခြေခံကိုပြန်တက်ဖို့လိုလာတယ်အဲ့ဒါရေရှည်အတွက်လိုအပ်တယ်ရေတို့အနေနဲ့တော့ငွေတွေကိုဈေးကွက်ထဲထည့်လိုက်တဲ့အတွက်ကြောင့်မို့လို့လူတွေလည်းထက်မှငွေတွေများလာမယ်ရလာမယ်တွက်လာမယ်ဖြစ်လာမယ်လို့ပြောလို့ရပြီမယ်လို့ရေရှည်အတွက်ကြတော့မြမစီဝါရေးလုပ်ငန်းရှင်တွေကြိုင်ဆိုင်နိုင်မှုအတွက်ကပြဿနာကြီးပြည့်ရှိလာတယ်။ဆိုတော့ဒီသဘောအရတက်လာတဲ့ NLD အစိုးရကငွေတွေကိုပြန်သိမ်းလိုက်တဲ့အတွက်ကြောင့်မို့လို့ဒီကွက်ထဲမှာရှိတဲ့ငွေလက်ပတ်မှုဟာကျသွားတယ်၊နည်းသွားတယ်။ဒါကြောင့်မို့ငွေတွေအကုန်လုံးကအယောင်းဝယ်တွေငွေကျက်သွားတယ်ပေါ့နော်စီဝါရေးသမားတွေလက်ထက်မှာ။ဒါကြောင့်မို့လက်ပတ်မှုလျှော့သွားတယ်လို့ပြောလို့ရတယ်။
ငွေကြေးဖောင်းပွားမှုနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကဘာတွေဖြစ်ပါမလဲ
အဲ့တော့ငွေဖောင်းပွားမှုကဒုတိယဆက်ဆက်နေတာဘာလဲဆိုတော့အတိုးနှုန်းပေါ့နော်အဲ့တော့ခုနပြောလို့ငွေဖောင်းပွားမှုက16ရာခိုင်နှုန်းလောက်ဖြစ်တဲ့အတွက်ကြောင့်မလို့ဗမာမြန်မာနိုင်ငံရဲ့စီးပွားရေးကလည်းပြင်ပအတိုးနှုန်းအရက်ထဲကအတိုးနှုန်းပြောလို့ရှိရင်3ချက်တိုးပေါ့နော်အဲ့ဒါ36ရာခိုင်နှုန်းနဲ့ညတယ်ပေါ့အဲ့တော့အစိုးရက73ရာခိုင်နှုန်းနဲ့ချီးတယ်ဒါဆိုရင်တလဆိုလို့ရှိရင်တစ်ချက်10ရာနှုန်းလောက်ကျမယ်အဲ့တော့ပြင်ပမှာကဒီရေအပေါင်းကအမခန်နိုင်လောက်တဲ့မရွှေမပြောင်းနိုင်တဲ့ပစ္စည်းမဟုတ်ခဲနဲ့ချီကြတာပေါ့နော်ချီကြတဲ့ခါမှာနှစ်ချက်ခွဲနှစ်ချက်ရင်းနှီးလို့ရှိရင်နှစ်ချက်ခွဲသုံးချက်ပေါ့ဒီကြားထဲမှာပြည့်တဲ့အတွက်ကြောင့်မလို့သူတို့ယူတဲ့နှုံးကပြ90ကနေမှတစ်ချက်ပြ40နှုံးဒါမှမဟုတ်တစ်ချက်ပြ90နှုံးလောက်ဖြစ်ရှိတယ်ဆိုတဲ့အတွက်ကြောင့်ပြင်ပမှာရှိနေတဲ့အတိုးနှုံးကလည်းအစိုးရယူတဲ့အတိုးနှုံးနဲ့ကြီးလိုက်မယ်ဆိုလို့ရှိရင်ကျိုးချောင်းရုပ်တိပြောညီတယ်လို့ပြောလို့ရတယ်။ဒါဖြင့်အဲ့ဒီအတိုးနှုန်းနဲ့လည်နေတဲ့အတွက်ကြောင့်မလို့ဒုတိယ3ချက်တိုးနဲ့တွက်ပြီးတော့စဉ်းစားပြီးစီးပွားရေးတွေလုပ်ကြတယ်။လုပ်ကြတဲ့အတွက်ကြောင့်36ရာခိုင်နှုန်းဆိုတာကပုံမှန်စီးပွားရေးပေါ့နော်။ကွာမှာစီးပွားရေးနဲ့ပြောလို့ရှိရင်တော်တော်လေးကိုများတယ်ပေါ့။ဒါက ပုံမှန်စီးပွားရေးဆိုလို့ရှိရင်ကျွန်တော်ကြည့်လို့ရှိရင်ညာတော့ပြည့်800ခန်းလုံး1000ခန်းလုံး1500ခန်းလုံးလောက်ကပုံမှန်အနေနဲ့ပဲအမြတ်ကအဲ့လောက်ရှိတယ်
အဲ့ဒီလိုကြီးထွားနေတဲ့အတုံးတုံးတွေရော့ကျသွားအောင် NDI အစိုးရဘက်ကဘာတွေလှုပ်ဆောင်နေပါသလဲ
အဲ့တော့အခုကသုံးချက်တုံးတုံးပေါ်မှာလှုပ်နေတဲ့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုတနည်းပြောလို့ရှိရင် NDI က break လုပ်လိုက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေအဲ့ဒီလိုပြောတဲ့အတွက်ကြောင့်မို့ငွေအတုံးတုံးပေါ်တော့အတုံးတုံးကိုချလို့မရသေးဘူးပေါ့နော်အခုချိန်တည်းကတော့73ရာခိုင်နှုန်းဒါမဲ့သွားနေတဲ့လာရကတော့အတိုးနှုန်းကိုချဖို့အတွက်တနည်းပြောလို့ရှိရင်အာဆီယံနိုင်ငံတွေအနည်းဆုံးအာဆီယံနိုင်ငံတွေမှာရှိတဲ့အတိုးနှုန်းနဲ့ရှင်နိုင်အောင်လို့အတွက်အစိုးရကသွားနေတဲ့လို့ယူဆရတယ်အဲ့ဒါဒီကာလဒီသူ့တက်တန်းတွင်အပြင်သူ့ဟာတွင်ပေါ့နော်ရေဘူးအဖြစ်ဆိုရင်medium term financial ကာလလပဒိယီမှန်ကျရဆိုလို့ရှိရင်သူက900ခန်းလုံးလောက်ထိချဖို့အတွက်သူကယူရတယ်။ဒါကြောင့်မို့လို့အဲ့ဒီရည်ရွယ်ချက်အတိုင်းသွားနေတာဖြစ်တယ်ပေါ့ဖြစ်တယ်လို့ထင်တယ်ပေါ့နော်။ဒါကြောင့်မို့သုံးတရားတော့ကြက်သွားတယ
်။အလုံးမဖြစ်ဘူးဆိုတဲ့နေရာမှာလဲမေကွန်ထုတ်เสียရှိလာကြောင်းလဲဆရာတမောင်တန်းကဆက်ပြောပါတယ်
။ကြက်သွားတယ်ဆိုတဲ့အခါကျတော့မေးစရာရှိလာတယ်။စီးပွားရေးကအလုံးမဖြစ်ဘူးဆိုတော့အရင်တုန်းကတော့ချက်တိုးနဲ့စဉ်းစားတာရအလုံးမဖြစ်တာကိုပြောတာလား။ဒါမှမဟုတ်ရင်အရှုံးတွေကိုပေါ်နေတာလား။ဒါမှမဟုတ်အမျက်နှဲသွားတာလား။အမြဲနဲ့သွားတာဆိုရင်ဆရာကင်တော့ပတ်ဝန်းကျင်လောက်ပဲမျက်တော့တယ်ဆိုလို့ရှိရင်ဒါကရေဘူးရအဖြစ်တော့ပုံမှန်စီးပွားရေးတဲ့ကိုပြန်သွားဖို့အတွက်လက္ခဏာတစ်ခုလို့ပြောလို့ရတယ်။ဒါမှမဟုတ်ရင်စီးပွားရေးသမားတွေကလှုပ်ခင်းကင်ခင်းလုံးဝကိုအရှုံးကိုပြသွားတယ်ဆိုလို့ရှိရင်တော့ဒါကတစ်မျိုးဖြစ်သွားတယ်။အဲ့တော့စီးပွားရေးသမားတွေကလှုပ်လို့ကင်လို့မရဘူးဆိုတာဘာလို့ပြောတာလဲဆိုတာကိုပထမဆုံးစဉ်းစားရမယ်အထင်တယ်။ဒါကြောင့်ဒီကိစ္စကတူတူနဲ့တော့ပြောလို့မရဘူး။နော်နောက်ပြီးတော့ခဏတချို့နဲ့လည်းပြောလို့ရဖို့ခက်တယ်လို့ထင်တယ်
။ရှင်းတဲ့ဘက်မှာအပိုင်းနှစ်ကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ။